ပါလက်စတိုင်းဟာမတ်စ်အဖွဲ့နဲ့ပြိုင်ဘက်ဖာတာအဖွဲ့တို့ကြားနိုင်ငံရေးပြန်လည်တင်မြင်ရေးဆိုင်ရာသဘောတူညီချက်တစ်ခုရလိုက်ပြီလို့ဟာမတ်စ်အဖွဲ့ကပြောပါတယ်။ဟာမတ်စ်ခေါင်းဆောင်အစ္စမေးလ်ဟာနီယေရဲ့ကြာတာပရင်းနေထုတ်ပြန်ချက်တစ်ခုအရသူ့ဆိုအပြင်အီဂျစ်နိုင်ငံကစီရနာအပြစ်နဲ့ကမကထလို့စီစဉ်ပေးပြီးကိုင်ရိုမြို့တော်မှာလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲတွင်နှစ်ဖက်အကြားသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ပါအသေးစိတ်အချက်တွေကိုနောက်ပိုင်းကျရင်ကိုင်ရိုမြို့တော်မှာထုတ်ပြန်ကြေညာမယ်လို့လည်းဟာနီယေကပြောပါတယ်။အခုလိုသဘောတူညီချက်ရသွားတဲ့ကိစ္စဖာတာအဖွဲ့ပြောခွင့်ရတူကလည်း AFP သတင်းဌာနနဲ့မေးမြန်းခန်းမှာအတည်ပြုပြောဆိုသွားပါတယ်။သဘောတူညီချက်ထဲမှာဂါဇာကမ်းမြောင်ဒေသက Rafah နယ်စပ်ဖြတ်ကျော်ဂိတ်စီမံခန့်ခွဲရေးကိုညီညွတ်ရေးအစိုးရလက်ထက်လွှဲပေးမယ်အစီအစဉ်တစ်ခုလည်းပါတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒါ့အပြင်ဂါဇာဒေသကိုရဲတပ်ဖွဲ့ဝင်3,000လွှတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းသမ္မတမာခ်မူအဘါစ်ရဲ့ဖာတာလှူရှာမှုထိန်းချုပ်မှုအောက်ပြန်လွှဲပေးဖို့ဟာမတ်စ်အဖွဲ့ကပြီးခဲ့တဲ့လမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြန်လည်တင်မြှင့်ရေးဆိုင်ရာအခုသဘောတူညီချက်ရလိုက်ကြတာဖြစ်ပါတယ်။